ကယားပြည်နယ်လွိုက်ကော်မြို့မှာမကြာခင်ကစိုက်တူခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်ရွှေပြောင်းပေးဖို့ဦးဆောင်ပါဝင်ခဲ့ပြီးအစိုးရကိုလည်းဝေဖန်ခဲ့တဲ့ကရင်နီလူငယ်ခေါင်းဆောင်6ယောက်ကိုမြို့နယ်တရားရုံးကဒီကနေ့နိုဝင်ဘာလ9ရက်မှာအလုံနဲ့ထောင်ဒဏ်6လချမှတ်လိုက်ပါတယ်။ဖွဲ့စည်းပုံမှာဖော်ပြထားတဲ့နိုင်ငံသားတယောက်ရဲ့လွတ်လပ်ခွင့်ကိုဆန့်ကျင်ပြီးအခုလိုအမိန့်ချမှတ်ခံရတာဟာတရားစီရင်ရေးစနစ်ပင်းဆောင်သွားတာဖြစ်တဲ့အကြောင်းဖမ်းဆီးခံလူငယ်တွေကလာရောက်ဝန်ရံသူတွေကိုပြောပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်စုစည်းတင်ပြပေးထားပါတယ်ရှင်။
ကြာပြည်နယ်အစိုးရကဗိုလ်ချုပ်အောင်ဆန်းကျေးရုပ်ကိုလူမှုဆန္ဒမပဘဲအများပြည်သူပိုင်တဲ့နေရာမှာစိုက်ကျူခဲ့တဲ့အတွက်ကြောင့်ဆိုပြီးဥဆောင်ဆန္ဒပြတောင်းဆိုခဲ့တဲ့ကရင်နီလူငယ်6ယောက်ကိုဒီကနေ့တရားရုံးမှာဆက်စစ်ကျင်းပရုံးကြီးမှာအလုံးနဲ့ထောင်ဒဏ်6လအမိန့်ချမှတ်လိုက်ပါတယ်။ကြာပြည်နယ်အစိုးရရဲ့ဖမ်းဆီးစစ်ဆေးမှုတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ပိုင်းလူငယ်6ယောက်နဲ့ဆွေးနွေးမှုတွေလုပ်နေတဲ့ကြားမှာပဲအစိုးရကနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုလုံခြုံရေးဆိုင်ရာအကောက်အွယ်ပေးရေးဥပဒေပုံမှန်တစ်စက်နဲ့တရားစွဲခဲ့တာပါ။ဆွေးနွေးမှုတွေရပ်ဆိုင်သွားပြီးတရားစွဲရဲ့ကိစ္စတွေဖြစ်ပေါ်လာတဲ့အပေါ်မှာဒီမိုကရေစီညီလာမကြပဲအာဏာရှင်ဆန်ကြောင်းလူငယ်6ဦးတည်းက2ဦးအပါအဝင်ဖြစ်တဲ့ခွန်တော်မတ်ကဒီနေ့တရားရုံးအမိန့်ချပြီးမှအခုလိုပြောပါတယ
်ကျွန်တော်တို့ဖိုင်ရလာရအောင်ဒီဖန်ရွေတက်တည်လည်းမရှိပါဘူးသို့တော့အနေထားရဒီမိုကရေစီနိုင်ငံတော်ပါတယ်လို့ဘယ်တော့မှပြောဟိုလက်ရှိမြင့်ဆုံးနေတဲ့ပုံစံကအာဏာရှင်ပုံစံမျိုးပဲရှိနေသေးတယ်ဆိုတာဒီကနေ့ထောင်ဒဏ်ဖလိုက်အမှန်တကယ်ပေါ်မှာတည်တည်ပြတာဖြစ်ပါ
တယ်။လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ဟာဒီမိုကရေစီရဲ့အခြေခံလိုအပ်ချက်ဖြစ်ပြီးတရားစင်ရင်ရေးစနစ်မှာအုပ်ချုပ်ရေးကဝင်ရောက်ဆွတ်ဖက်နေတာဖြစ်တယ်လို့ထောင်ဒဏ်ချမှတ်ခံရတဲ့ကင်းဒီလူငယ်ခူးကျူးဖဲကြီးကတရားရုံးကိုလာရောက်ဝင်ရံတဲ့သူတွေကိုအခုလိုပြောပါတယ်။ဒါဘာလို့ပြလ
ဲဆိုရင်ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီစနစ်ကရန်ရည်နေလို့ပြတယ်။တရားစင်ရင်စနစ်မှာအုပ်ချုပ်ရေးစနစ်ကဝင်ရောက်ပြီးစိုးမိုးနေတယ်ဆိုတာပြတဲ့အချက်ချက်ဖြစ်ပါတယ်။ဆိုတော့ဒါကိုကျွန်တော်တို့ရှုတ်ချပါတယ်။ဒုတိယချက်ကကျွန်တော်တို့ကဖိုက်စီပုံကပေးရတဲ့နိုင်ငံသားဆိုင်ရာအခွင့်အရေးဖြစ်တဲ့ပုံမှန်3-4ကိုကျွန်တော်တို့ကတိတိယအောင်သုံးစားခဲ့ခြင်းဖြစ်တယ်။ဆိုတော့ကျွန်တော်ရဲ့ဖိုက်စီပုံကပေးရတဲ့နိုင်ငံသားဆိုင်ရာအခွင့်အရေးတွေစိုးပေါက်ခံရတယ်ဆိုတာကိုဒုတိယချက်နဲ့ပြောချင်တယ်။
မြန်မာနိုင်ငံကဆယ်စုနှစ်ပေါင်းများစွာရင်ဆိုင်နေရတဲ့ပြည်တွင်းဆက်အဆုံးသက်ရေးအတွက်လက်ရှိအစိုးရကငြိမ်းချမ်းရေးပေါ်ဆောင်မှုတွေလုပ်နေတဲ့ကာလဖြစ်တာကြောင့်ဒေသခံတိုင်းသားတွေရဲ့သဘောဆန္ဒနဲ့ဆက်ညီပြီးဗိုလ်ချုပ်ကြီးရုပ်ကိုဆက်ထားရှိခြင်းဟာတိုင်းသားစည်းလုံးညီညွတ်ရေးကိုပြပြစေရဲ့လိုရဖြစ်ကြောင်းထောင်နဲ့ချမှတ်ခံရတဲ့ကိရင်ပြည်လူငယ်တွေကပြောပါတယ်။နိုင်ငံသားတယောက်အပေါ်မှာအစိုးရကိုယ်တိုင်ကနိုင်ငံသူဥပဒေနဲ့တရားစွဲရဟာမှားယွင်းနေကြောင်းနဲ့ပြည်내ဝန်ကြီးချုပ်ကသာတရားလိုလုပ်ပြီးတရားစွဲတယ်ပြည်내အစိုးရရုံးလက်ထောက်ညှိနှိုင်းမှုဥပဒေကတင်သွင်းတဲ့သက်သေရေးဟာလွတ်လပ်တဲ့သက်သေရေးမဟုတ်ခဲ့ကြောင်းကရင်ပြည်လူငယ်6ဦးရဲ့ရှိနေစောကုတလီကဖူယိုရီကိုအခုလိုပြောပါတယ
်ဒီကိုစားဆက်ဆိုတဲ့တရားလူဆိုလည်းပြည်내အစိုးရရဲ့လက်ထောက်ညှိနှိုင်းမှုဖြစ်တဲ့ဟိုဟာလက်ထောက်ဆိုတဲ့သက်သေရေးတဲ့ရေမဟုတ်တဲ့သက်သေရေးအလုပ်ကဒီအစိုးရရုံးမှာလွတ်လုံနေတဲ့ဘူထန်ဖြစ်တယ်တော့သူရဲ့ဒီဝီချိုရဲ့ဒီလက်အောက်မှာပဲရှိနေတယ်ဟိုတကယ်ဖြစ်တဲ့သုံးလို့ကျွန်တော်လူလာတဲ့တက်တင်ဖို့လို့ပြောလို့ရတာပေါ့ဟုတ
်နိုင်လုံးလုံးပုံမှန်ရဆိုရင်ထောင်နဲ့6လကနေအမြဲဆုံးသုံးနှစ်အပြင်ဒဏ်ငွေ15သိန်းပူကျွေးချမှတ်ခံရနိုင်တဲ့အမှုဖြစ်ပေမဲ့တရားသူကြီးကအနေဆုံးပြစ်ဒဏ်ကိုဒီနေ့ချမှတ်ခဲ့တာပါမတူညီတဲ့အဖွဲ့အစည်းအတိုင်းဝန်တွေကြားမှာညှိနှိုင်းမှုမရှိဘဲပုံမှန်ဒီအမျိုးမျိုးနဲ့အခုလိုထောင်ဒဏ်ချမှတ်အပြစ်ပေးတာဟာပြည်ထနာရဲ့အဖြစ်မဟုတ်ကြောင်းပြည်ညီနိုင်ငံရေးအဖွဲ့အစည်းတွေကပြောပါတယ်။ဒီနေ့ပြည်ထောင်ချမှတ်ခံရတဲ့ပြည်ညီလူငယ်တွေကတော့ခူးချူးဖယ်ကေ၊ခူးရီဒူ၊ခွန်တော်မတ်၊ပါစကွာလေ၊ခွန်ကျော်ပေါ်နဲ့ဒီဒီတို့ဖြစ်ပါတယ်။အခုလိုအမိန့်ချမှတ်ခံရတာနဲ့ပတ်သက်လို့မိသားစုဝင်တွေနဲ့ကာကွယ်ရှင်တွေရဲ့သဘောထားအပေါ်မှာမူတည်ပြီးဘလို့တုံ့ပြန်သွားမယ်ဆိုတာလက်တလုံးဆွေးနွေးနေကြောင်းကျင်းကြီးလူငယ်တွေရဲ့ရှိနေကပြောပါတယ်